မြန်မာနိုင်ငံတွင်းအရသာအစိုးရလက်ထက်မှာတော့တည်င်းရေးသားရယူဖော်ပြမှုကြောင့်တည်င်းသမားတွေအဖမ်းခံရတာတရားစွဲဆိုထောင်ချအပြစ်ပေးခံရတာကြောင့်မြန်မာနိုင်ငံရဲ့တည်င်းမီဒီယာလွတ်လပ်ခွင့်အခြေအနေကစိုးရိမ်စရာအခြေအနေမှာရှိနေချိန်မှာပဲနိုင်ငံတော်သမ္မတကိုယ်တိုင်ဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံတည်င်းမီဒီယာကောင်စီအဖွဲ့အစ်အနေနဲ့တည်င်းမီဒီယာအတွက်ဆောင်ရွက်ပေးနိုင်မှုအတိုင်းအတာတစ်ခုအထိအကောင်းမြင်မျှော်လင့်စရာရှိတယ်လို့တော့အခုအစ်ပြန်လဲဖွဲ့စည်းလိုက်တဲ့မြန်မာတည်င်းမီဒီယာကောင်စီအဖွဲ့ဝင်တွေကပြောဆိုလိုက်ပါတယ်။ဒါပေမဲ့လို့တည်င်းမီဒီယာတွေနဲ့အစိုးရတာဝန်ရှိသူတွေကယုံကြည်မှုတည်ဆောက်နိုင်မှုလိုသလိုတည်င်းအချက်လက်ရယူခွင့်ကိုလည်းဒီထက်ပိုလွတ်လပ်ခွင့်ပေးဖို့အရေးတကြီးလိုအပ်နေပြီလို့လည်းထောက်ပြပါတယ်။အသေးစိတ်ဆက်ပြီးပြောပြပေးပါမယ်။နိုဝင်ဘာလ23ရက်နေ့တောက်ချာနေနေပြည်တော်မှာကျင်းပတဲ့တမရကိုရိုင်းဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့ဂရုတစာပြုအခမ်းအနားမှာတော့သတင်းမီဒီယာကောင်စီအဖွဲ့အနေနဲ့သတင်းမီဒီယာဥပဒေကိုလိုက်နာကြရမှာဖြစ်ပြီးပြည်သူတွေရဲ့နားမျက်စိတွေဖြစ်တဲ့သတင်းမီဒီယာရဲ့အခမ်းအနားကိုအလေးထားကြဖို့တမရကတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့လို့နိုင်ငံတော်ရေးတာဝန်ခံပုဂ္ဂိုလ်ဒေါက်ဦးဆန်းစုကြည်အနေနဲ့တော့သတင်းမီဒီယာတွေပေါ်မှာဒီထက်ပိုပြီးအပြုသဘောဆန်တဲ့အမြင်သဘောထားရှိတဲ့နယ်လို့အခုအစ်စ်ပြန်လဲဖွဲ့စည်းလိုက်တဲ့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ရဲ့တွဲပတ်အတွေ့အမှုတဲ့ဦးမြင့်တော်ကတုံ့တက်ပါတယ
်။ပြောကြတဲ့အကြောင်းတွေမှာဟိုမီဒီယာပေါ်မှာတန်တရားရှိတာမျိုးပေါ့နော်။နောက်သတင်းရယူခွင့်တော့ access to information တော့အပိုင်းမှာတော့သူကဟိုတန်တရားနဲ့ချင်းတက်တာမျိုးအမြင်မျိုးရှိတာတော့တတိထားမိတယ်။ဒီကောင်စီဝင်နေနဲ့အဲ့ဒီ wine နေမှာဟိုပြောကြတဲ့ဟာတွေပေါ့နော်။မီဒီယာကလည်းအဆုံးအမြင်နဲ့သဘောရှိရပါဘူး။အဲ့ဒီသဘောထားမျိုးပြရတော့အဲ့ဒါတော့ကျွန်တော်တို့ကသိကြဟိုသိမကောင်းပါဘူး။ဒီနိုင်ငံတိုင်းနိုင်ငံနဲ့အခုပထမဆုံးချိန်ဖြစ်ရတယ်။ဒါလည်းဟိုဘာပဲဖြစ်ဖြစ်ပေါ့လေ။သူနိုင်ငံတိုင်းနိုင်ငံတက်မှာအဲ့လိုအမြင်မျိုးရှိကြတဲ့အောင်ညာတော့ဟိုအကောင်းဘက်ကဖြစ်ရတူလို့ကျွန်တော်တို့ထင်ပါတယ်။ဒီလိုမျိုး community ကစာပေါ်နေအခါနဲ့ဆိုတော့ဟာဒါကောင်းတဲ့အချက်တစ်ခုလို့ထင်ပါတယ်။ဟိုဒီစာတူအမြင်လေးရှိကြတိုင်းပေါ့လေ။
မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်တွေကိုတက်ခင်းတဲ့ညစာစားပွဲကိုကိုယ်တိုင်တက်ရောက်လာတဲ့နိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဘက်ကတိတိတသားကိုအမြင်ကြည်လင်မှုမရှိဖြစ်နေတဲ့အချက်ကိုသတိထားမိပြီးတော့သတင်းမီဒီယာသမားတွေနဲ့အယက်သားအစိုးရတို့ကြားယုံကြည်မှုအတော်လေးကိုပြန်တည်ဆောက်ရမယ့်အနေအထားဖြစ်နေတယ်လို့လည်းမြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်တင်လက်ဖြင့်အခုအစ်စ်ပြန်လဲဖွဲ့စည်းလိုက်တဲ့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ရဲ့တွဲပတ်အတွင်းမူနှင့်ဦးလှိုင်းတင့်စင်ဝေခေါ်တာလွန်ဆောင်ထက်ကအခြေအနေကိုပြောပြပါပါတယ်။
ကျွန်တော်တို့ကဒီရှေ့ဆက်ဖို့အရေးမကြီးဘူးပေါ့နော်မစင်းလာဘူးဘလုံးရေဟိုမတ်ဆိတ်သွားတဲ့အရာကိုပြန်ရအောင်တော်တော်ပြန်လုပ်ယူပါဘုရားဆိုလို့ရှိရင်မီးယာဒေါ်ဆိုင်ကြီးကလည်းကျွန်တော်တို့စကားပြောတဲ့အခါမှာစီရမီးယာပေါ်မှာအမြင်တော်တော်လဲနေတယ်ဒါကြောင့်လည်းကျွန်တော်ပြောမှာပါဘူးနော်အဲဥပမာဆိုဆိုရှယ်မီဒီယာနဲ့အဲမိန့်စတရီးမီဒီယာဆိုတာပြည်တယ်နော်ကျွန်တော်ကပြောတယ်မတူဘူးမိန့်စတရီးမီဒီယာဆိုတာတော်ဝင်ယူမှုတော်ဝင်ခံမှုရှိတယ်။ social media ဆိုတာတော်ဝင်ခံမှုတော်ဝင်ယူမှုရှိတယ်ဆိုတော့ကျွန်တော်လည်းမခံဘူး။ဆိုတော့အဲ့ဒီအခြေအနေတွေကိုသိတတ်လို့ရှိရင်အတော်ဆုံးသူတွေလည်းကဒီ brand media ကိုပုံပါတော့အမြင်ကမရှိတော့ဘူးဆိုတာသိကြတယ်။အဲ့တော့ကျွန်တော်တို့ကဒီလိုမျိုးအခြေအနေဖြစ်နေတဲ့အတွက်ကြောင့်မလို့ဒီအခြေအနေကနောက်ဆုံးသွားတဲ့အခြေအနေပေါ့နော်။ဒီမှာဆက်လက်တကူ media တွေရှိတယ်ဆိုရင်အခုရ media တွေပေါ်မှာအမြင်မကြည့်လို့မှုရှိနေတဲ့အတွက်ကြောင့်မလို့အင်းလို့လည်းကျွန်တော်ကအဲ့ဒီအမြင်မကြည့်နေမှုကိုစပြီးထင်ရှားမှုတွေ့တယ်။အဲ့လိုဖြစ်ပြီးတော့မှနောက်ဆုတ်သွားတဲ့နေရာကိုပြန်ပြီးဆွဲတင်ပြီးတော့နောက်ထပ်ရေရှိမှုပြန်လည်ထိပါပြီးစတော့မှာပေါ့။
သတင်းမီဒီယာကောင်စီအဖွဲ့အနေနဲ့တော့မြန်မာသတင်းမီဒီယာလောကဖွံ့ဖြိုးတိုးတက်ရေးနဲ့မြန်မာသတင်းသမားတွေအရေးတိထက်ပိုဆွမ်းဆွမ်းတမန်လှုပ်ဆောင်နိုင်မှုမျှော်လင့်ပေမယ့်အသင်းအဖွဲ့အလိုက်လက်တွေ့အကောင်အထည်ဖော်နိုင်မှုကိုတော့စောင့်ကြည့်ရအောင်မှာဖြစ်တယ်လို့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ကဦးမြင့်ကျော်ကပြောပါတယ
်။ That the law ချင်းဒီအဖြစ်အပျက်တွေမှာမူတည်ပြီးတော့မီဒီယာကလည်းရိုက်ခတ်မှုတွေရှိရဲဟိုတရားစွပ်စွမှုတို့ဟိုမီဒီယာရေးသားဖော်ပြမှုတို့စသဖြင့်အဲ့ဒီမှာတခါလေတချို့အရာစိုးရလဲကြည့်ရပေါ့နော်ဒီလိုကိစ္စမှာကြာတော့ဖြစ်ကြည့်ရရှိတယ်ဆိုတော့ဟိုစိန်ခေါ်မှုဒီအဲ့လိုအခက်အခဲတွေကတော့ပုံပြီးညားတဲ့ကာလလို့ဟိုပြောရမှတင်တယ်မီဒီယာအတွက်ပေါ့နော်ဆိုတော့ဟိုကောင်စီအခုဒီတက်တန်းမှာတော့ဟိုပါလာတဲ့သူတွေထဲမှာလည်းဟိုအတွေ့အကြုံမီဒီယာနဲ့ပတ်သက်လို့ပို့ပြီးတော့အတွေ့အကြုံရှိတဲ့လူတွေလည်းပါလာတယ်ပေါ့နော်သို့တော်လည်းဟိုအကောင်စီဆိုတာသူတို့ပြတဲ့လို့တဲ့ဖွဲ့စီမဟုတ်တော့ညာနဲ့ဟိုလည်းဘလောက်ထိစီစီစီနဲ့လုံနိုင်မလဲဆိုတော့အဲ့ဒါတော့တကယ်ပေါ်ထွက်လာနိုင်မလဲကျွန်တော်ထင်တယ်နော်ကျွန်တော်ကတော့ပို့ပြီးတော့ ဟိုအကောင်းဘက်ကတော့ရှိနေတယ်သို့တော်လည်းအများကြီးတော့လည်းအလုံးကိုရင်းတင်တယ်လို့တော့လည်းအဲ့လိုမျိုးတော့ပြောပြတော့နည်းနည်းတော့ကြောက်တယ်လို့ထင
်တယ်။တင်းမီဒီယာဥပဒေပုံမှန်73အရာသမရအမိန့်နဲ့အခုအစ်စ်ပြန်လဲဖွဲ့စည်းလိုက်တဲ့မြန်မာတင်းမီဒီယာကောင်စီရဲ့ဥက္ကဋ္ဌအဖြစ်ဟန်တာဝရီဦးအောင်ကျန်ကတာဝန်ယူပြီးတင်းမီဒီယာကောင်စီအဖွဲ့ဝင်ပေါင်း29ဦးပါဝင်ပါတယ်။မြန်မာနိုင်ငံတင်းမီဒီယာကောင်စီဝင်များကတိတစ္ဆာပြုခြင်းအခမ်းအနားကိုတော့နိုင်ငံတော်သမရပြည်ထောင်စုတရားသူကြီးချုပ်အာခရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌမြန်မာနိုင်ငံအမျိုးသားလူ့ခွင့်ကော်မရှင်ဥက္ကဋ္ဌအပါအဝင်အစိုးရဝန်ကြီးတွေပါတက်ရောက်ခဲ့ကြပါတယ်။လက်ရှိရိုက်တာသတင်းတော်နှစ်ဦးထောင်ချခံထားရတာအပါအဝင်မြန်မာသတင်းသမားတချို့ဖမ်းဆီးတရားစွဲဆိုခံထားရတဲ့အနေအထားကြောင့်မြန်မာသတင်းမီဒီယာလွတ်လပ်ခွင့်အနေအထားကစိုးရိမ်ကြဖြစ်နေတယ်လို့နိုင်ငံတကာသတင်းမီဒီယာလွတ်လပ်ခွင့်စောင့်ကြည့်တဲ့အဖွဲ့တွေကဝေဖန်ပြောဆိုနေပြီးအရသာဆိုရလက်ထက်မှာသတင်းအချက်အလက်ရယူခွင့်သတင်းဖော်ပြခွင့်ကတိတိတသားကိုလွတ်လပ်မှုကင်းပြီးတော့အခက်အခဲတွေနဲ့ရင်ဆိုင်နေရခြင်းဖြစ်တယ်လို့လည်းမြန်မာသတင်းသမားတွေကတုံ့တက်ပြောဆိုနေကြပါတယ်ရှင်။